စံကရနေဆက်မိုးပြင်းနဲ့ဖရူဆိုမြို့နယ်တွေမှာတိုက်ပွဲအခြေအနေတွေကြောင့်လာနေချီကြာအိုးပြေအိမ်ပြေဘေးလို့ရကိုထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေတွေဟာပြီးခဲ့တဲ့ရက်ပိုင်းမိုးကြီးလေပြင်းနဲ့ခံရတာကြောင့်ယာယီတေးအိမ်တွေပျောက်ကြပြီးနေထိုင်ရေးအခက်ကြုံနေရပါတယ်။မိုးပြေဒေသစစ်ပြေးဒုက္ခတွေတွေကြားမှာလည်းဝမ်းပြက်ဝမ်းလျှော်ဖြစ်နေကြလို့ကလေးငယ်တွေအသက်ဆုံးရ
ိုးကြီးလေပြင်းတိုက်ခတ်မှုကြောင့်ဆစ်ဆောင်တွေရဲ့မိုးကတဲ့ရင်တွေလေထဲလွန့်ပါသွားတာတွေတဲရင်ပြိုကျတာတွေကြုံတွေ့ခဲ့ရပါတယ်။ဆစ်ဆောင်တွေရဲ့မိုးကတဲ့ရင်950တဲက200ဝန်းကျင်လောက်ဟာထိခိုက်ပျက်စီးခဲ့တယ်လို့မိုးပြဲဆစ်ဆောင်ကူညီပေးသူတို့ကပြောပါတယ်။တဲရင်တွေပြန်လည်ပြုပြင်ဖို့အမိုးကတွေမလုံလောက်လို့အခက်အခဲကြုံနေရတယ်လို့လည်းပြောပါတယ်
။ဒီကတဲ့အရင်အပတော့ဆိုဒီဆစ်ဆောင်တွေတဲတွေပေါ့နော်တဲသူဒီမိုးကတဲသူရလည်းရာဒီရှင်းလို့တိုင်းဆိုင်လို့ရတဲလွင့်တာလို့နော်ဟာပေါ့နော်တဲပြေပြလာတယ်အများကြီးကြုံတွေ့ရပါတယ်အဲ့ဒါကျတော့ဆစ်ဆောင်ရဲ့အဲကျုပ်အပြင်တဝိုက်မှာပြီးတော့ဒီ950ဆိုသူတို့အပြည့်စည်သွားတဲ့တဲတွေဆိုရင်တော့ဟာဝတ်စနေရုံကျင်လာပေါ့နော်အခုမိုးကအတိကျတော့ပြန်ထုတ်ပေးနိုင်တဲ့ဆစ်ဆောင်တွေဆိုတော့သူတို့မိုးကပြည့်နေသူတို့ပြန်နေရတော့ပေါ့နော်တချို့ကအမိုးကမလုံလောက်တာတွေအများကြီးကြုံတွေ့ရတာပေါ့နော်
ပြီးခဲ့တဲ့ဖေဖော်ဝါရီလလောက်ကမိုးပြဲမျိုးပေါ်မှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကစစ်ကြောင်းအုံပြူတိုက်ခိုက်ခဲ့ရာကြောင့်ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးလာကြရတာပါစစ်ပြေးဒုက္ခသည်တွေဟာဘေးကင်းလုံခြုံတဲ့နေရာတွေမှာမိုးကတဲလေးထိုးပြီးနေထိုင်ကြရပြီးတော့အလူရှင်တွေကကူညီပေးနေကြပါတယ်လက်ရှိအချိန်မှာအလူရှင်တွေမရှိသလောက်နှေးပါလာတာကြောင့်စေဝါပစ္စည်းနဲ့စားနပ်ရိက္ခာတွေလိုအပ်နေကြပါတယ်ကျမ်းမာရေးဆောင်ရှောက်မှုအားနည်းရာကြောင့်လဲကလေးသင်ငယ်10ဦးရဲ့မှာအနည်းဆုံး9ဦးလောက်ကဝမ်းပြက်ဝမ်းလျှောယောဂခံစားနေရပြီးယောဂပြင်းထန်လို့အသက်ဆုံးမတဲ့အထိကြုံတွေ့နေရတယ်လို့မိုးပြဲဆစ်ဆောင်ကူညီနေသူကအခုလိုပြောပါတယ်
။ကျမ်းမာရေးဆောင်ရှောက်ရေးအားနည်းကျမ်းမာရေးနဲ့အဲ့ဒါတော်လေးလူအားဘယ်လိုနဲ့တောင်းပါဒီရဆရာတော်လေးသူဝါကိုခင်နိုင်တဲ့လူသားလေးရှိရပါတော့ဒီဝမ်းပြက်ဝမ်းလျှောအရင်နေ့လဲတော်လေးကြုံနေရတယ်ဒီလိုလူကြဲရမယ်အသက်ဆုံးဆုံးသွားတဲ့ ठी ကဆုံးသွားတာတွေလည်းဆိုလို့ဆိုနေရတော့အသက်ဆုံးပါသွားတဲ့သူကြတော့ဒီလိုကြဲဒီကလေးငယ်အာဝန်ပြဝန်ချိုးရဲတဲ့ဦးထဲမှာတော့ဦးလောက်ပဲသူတို့ဆုံးသွားတာရှိတယ်ပေါ့နောက်ပြီးသူအခုစေဝါသူကြီးဆိုတဲ့သူကခက်ခဲပါတယ်လာမယ့်တလနလမှာအဓိကဟိုနော်ဇာနာရိတ်ခါတွေချက်တော့မှာလို့ဆိုလို့ဆိုလေးသူရဲ့ချာပေါ့နော
်ကြားကြည့်နေဖရူဆိုမျိုးနဲ့အနောက်ဘက်ခြမ်းမှာလဲတိုက်ပွဲတွေကြောင့်တောတောင်တွေရဲ့ခိုလုံတွေရဲ့စစ်ပြေးဒုက္ခတဲ့6000ကျော်လောက်ရှိနေပါတယ်။မိုးကြီးလေပြင်းတန်ကြောင့်ဆစ်ဆောင်တွေရဲ့တဲရင်တွေကကြီးကြီးမားမားပျက်စီးတာမရှိပေမဲ့အမိုးကပျက်စီးတာတွေမိုးရွာတွေကြုံတွေ့နေကြရတာလို့ဖရူဆိုအနောက်ခြမ်းစစ်ဘေးရှောင်ကူညီဆောက်ချောက်ရေးကော်မတီကပြောပါတယ်
။ဒီဖြစ်ချာတော့အဲ့လိုကြီးကြီးမားမားပျက်စီးတာတော့မရှိသေးဘူး။ဒါပေမဲ့ဟိုအမိုးကတွေဆွေးပြီးတော့ပျက်စီးတာမိုးရွာတွေတော့ရှိရတယ်။တိတ်ဆောင်စခန်းမှာကျတော့ဟိုဒီတိုင်းတော့ထဲမှာတဲထိုးပြီးနေရတာကျတော့မိုးရွာစီရောက်တော့စိတ်အဆင်မပြေဘူးဟုတ်။
ရှမ်းနဲ့ကယားပြည်နယ်ဘက်တွေမှာလဲစစ်ကောင်စီနဲ့ဒေသကာကွယ်ရေးပူးပေါင်းအဖွဲ့တွေအကြတိုက်ပွဲအခြေအနေနဲ့မိုင်းအန္တရာယ်တွေကြောင့်စစ်ပြေးဒုက္ခသည်အများစုဟာနေရက်မပြောင်းနိုင်ကြသေးပါဘူးဒုက္ခသည်တွေပြေးရှောင်လာကြတာအချိန်ကြာတာနဲ့အမျှစားဝတ်နေရေးအခက်အခဲကြုံတွေ့နေရသလိုရာသီဥတုတန်ကိုပါခံစားနေကြရပါတယ်ခင်ဗျာ